လွန်ခဲ့တဲ့3လကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုဟာတိတ်ကိုရှက်ဖို့ကောင်းတယ်လို့ပြောပြီးဂျနီဗာကုလသမဂ္ဂရုံးကဝါယန့်ရုရှားတန်တမန်တဦးဖြစ်တဲ့ဘိုရစ်ဘွန်ဒရက်ကတနင်္လာနေ့မှာနှုတ်ထွက်စာတင်လိုက်ပါတယ်ဒီလိုလောက်ရမျိုးကရှားပင်မဲ့ဒါရုရှားတန်တမန်တွေကြားအခုလိုဆန့်ကျင်ဆန္ဒပြမှုမျိုးကတော့မကြုံစဘူးဖြစ်တခုတော့မဟုတ်ပါဘူးအသက်42နှစ်ရွယ်ဘွန်ဒရက်ကတန်မတ်ကြီးဂန်နဒီဂတ်ဒီလော့ဖ်ကိုလိမ့်မှုပြီးနှုတ်ထွက်စာတင်ခဲ့တဲ့နောက်မှာရုရှားရဲ့စစ်ဆင်နွှဲမှုကိုပြစ်ပစ်ခါကဝေဖန်ရှုံ့ချခဲ့ပါတယ်သမ္မတပူတင်ရဲ့ယူကရိန်းပေါ်ဆင်နွှဲတဲ့ရန်လိုစစ်ပွဲဟာတကယ်တော့အနောက်ကမ္ဘာတစ်ခွင်လုံးကိုပါစစ်ဆင်နွှဲတာဖြစ်ပြီးဒါဟာယူကရိန်းပြည်သူတွေပေါ်မှာရာဇဝတ်မှုကျူးလွန်တာတွေမဟုတ်ဘဲလွတ်လပ်တဲ့လူမှုအတိုင်းဝိုင်းနဲ့ရုရှားနိုင်ငံဖြစ်လာဖို့အတွက်မျှော်လင့်ဆောင်စားနေကြတဲ့ပြည်သူတွေကိုလည်းညှို့နှင့်ချက်တွေပြက်အောင်စစ်ပွဲထောက်ခံတဲ့အထိမ်းမှတ်ဇီဆိုတဲ့စလုံးကိုတုံးပြီးရာဇဝတ်မှုကျူးလွန်တာကအဆိုးဆုံးဖြစ်တယ်လို့လည်းဘွန်ဒရော့ကပြောပါတယ်။ဂျနီဗာမှာလည်းဖြတ်တန်းရေးဆိုင်ရာကိစ္စရပ်တွေကိုကင်တွင်းနေတဲ့ဘွန်ဒရော့ကအခုစစ်ပွဲဆင်နွှဲနေသူတွေဟာသူတို့အာဏာတည်မြဲပြီးခိုင်ခံ့နာနာနေနိုင်ဖို့ရုရှားရေသက်တစ်ခုလုံးရဲ့ကုန်ကျစရိတ်လောက်တန်ကြီးရှိတဲ့ဇင်ခံရွက်တင်းမောကြီးတွေစီးပြီးပြစ်ဒဏ်ကင်းလွတ်ခွင့်နဲ့အာဏာအပြည့်ရနေတာကိုသဘောတူနေကြတယ်လို့လည်းပြောပါတယ်။ဒီအတွက်သူတို့ဟာလူအသက်ပေါင်းများစွာကိုစည်းရေးဖို့ဝင်မလဲတဲ့အတွက်အခုလိုထောင်နဲ့ချီတဲ့ရုရှားတွေယူကရိန်းတွေတိုက်ဆုံကြပြီလို့လည်းပြောပါတယ်။